ရုရှားသမ္မတဗလာဒီမာပူတင်ကိုစန့်ကျင်နေတဲ့ရုရှားနိုင်ငံတွေကအထင်ရှားဆုံးအတိုက်ခံနိုင်ငံရဲ့သမားအလက်စီနာဗယ်နီဟာထောင်ထဲမှာစံပြားတဲ့ဝေဒနာတစ်မျိုးခံစားနေရပြီးနှစ်ပတ်အတွင်းကိုယ်အလေးချိန်18ပေါင်ကျော်ကျသွားခဲ့တယ်လို့သူ့ရဲ့ပြောရေးဆိုခွင့်ရှိသူအမျိုးသမီးကပြောဆိုပါတယ်သူဟာတဖြည်းဖြည်းချင်းခံစားရတဲ့အစိတ်တစ်မျိုးတင့်ထားတာဖြစ်နိုင်တယ်လို့လည်းသူကပြောဆိုပါတယ်။နာဗယ်နီကိုမော်စကိုမြို့အရှေ့ဘက်115မိုင်လောက်အကွာမှာရှိတဲ့မဲလက်ကိုဗိုမြို့ကအမြင့်ဆုံးလုံခြုံရေးတွေတင်းကျပ်ထားတဲ့ IK6 ပြည်မှုဆိုင်ရာအကျဉ်းတောင်မှာထင်းထင်းထားပါတယ်။အဲ့ဒီမှာတောက်ကြနေညာဘက်ကအရေးပေါ်လူနာတင်ရင်ခေါ်ခဲ့ရတယ်လို့ပြောရေးဆိုခွင့်ရှိသူ Kia Ramesh က Twitter လူမှုကွန်ရက်မှာဗီဒီယိုနဲ့ပြောဆိုခဲ့ပါတယ်။ဘိုက်နာတဲ့ဝေဒနာကိုရုတ်တရက်ဖြစ်ပေါ်ခဲ့တယ်လို့ဆိုပါတယ်။ဗိုင်းရပ်စ်ပိုးတစ်ခုအတွက်ပြည်စေဝဇေတွေနဲ့ကုသခံယူခဲ့ရပြီးနောက်ဇန်နဝါရီလတည်းတုန်းကအလားတူဘိုင်းနာတာဝေဒနာကိုခံစားရဘူးတယ်လို့လည်းပြောဆိုပါရယ်အရင်တုန်းကနေဗီဒီယိုထောင်းဆရာဝန်တွေကအမည်ထုတ်မပြောတဲ့ဇေတွေထိုးခဲ့ဘူးတဲ့အတွက်အစိတ်သင့်တဲ့ဇေတွေထိုးတာဖြစ်နိုင်ကြောင်းထက်သွင်းစဉ်းစားဖို့လိုတယ်လို့သူရဲ့ပြောရေးဆိုခွင့်ရှိသူကပြောဆိုထားပါရယ်